မင်္ဂလာပါရှင်ဒီတစ်ပတ်မှာတိုင်းနယ်ပြည်နယ်အချို့မှာပိတ်သိမ်းလိုက်တဲ့အမှုတွေနဲ့လယ်ယာဉ်မြေအမှုတွေကိုစစ်ဆေးတဲ့အခါမှန်ကန်မှုနဲ့နှီးဆက်အောင်ပြောင်းလဲဆောင်ရွက်သင့်တဲ့အကြောင်းဆွေးနွေးသွားပါမယ်2019ခုနှစ်ဧပြီလအတွင်းမှာလယ်ယာဉ်မြေအမှုတွေနဲ့ပတ်သက်ပြီးစကိုင်းပဲခူးအေရဝတီတိုင်းဒေသကြီးတွေရဲ့မြို့နယ်အချို့မှာပိတ်သိမ်းလိုက်တာတွေရှိလာပါတယ်တိုင်းဆက်လက်ရမြေအမှုတွေနဲ့ပတ်သက်ပြီးတောင်ငူဖြူကျောက်တကားမြို့နယ်စတဲ့ပဲခူးအခြေချမ်းမှာအမှုရဲ20ကျော်နဲ့နတ်တလင်းဇီကုံတာယာဝတီစတဲ့ပဲခူးအနောက်ချမ်းမှာအမှုရဲ20ကျော်စုစုပေါင်းအမှုရဲ50ခန့်ပိတ်သိမ်းခဲ့ပါတယ်ပိတ်သိမ်းလိုက်တဲ့အမှုတွေထဲမှာအခုထိမစစ်ဆေးရသေးတာတွေလည်းရှိနေပါတယ်တချို့အမှုတွေကတင်လိုက်တဲ့စာရွဲအမှတ်နဲ့တိုင်းထိလိုက်ရှာပေမဲ့အမှုရွဲတွေပျောက်ဆုံးနေတာလည်းရှိပါတယ်။ပဲခူးတိုင်းတွင်ပိတ်သိမ်းလိုက်တဲ့အမှုတွေဟာ88နောက်ပိုင်းတင်းယူခံရတဲ့လယ်ယာမြေအမှုတွေဖြစ်ပါတယ်။ဧရာဝတီတိုင်းကျိုင်းလက်မြို့နယ်မှာလည်း88ရှေ့ပိုင်းနဲ့2000ပြည့်နှစ်နောက်ပိုင်းတင်းယူခဲ့တဲ့လယ်ယာမြေအမှုပေါင်း53မှုကိုအခုလအတွင်းပိတ်သိမ်းလိုက်တယ်လို့သိရပါတယ်။ဘာကြောင့်ဆိုတာမျိုးကိုတော့တောင်သူတွေကိုချပြမှုမရှိဘဲအထက်ကပိတ်သိမ်းခိုင်းတာဆိုတာမျိုးနဲ့ကြိုက်လက်မြေစင်းဦးစင်းမှုကတောင်သူတွေကိုခေါ်ပြောပြီးပိတ်သိမ်းခဲ့တာမျိုးဖြစ်ပါတယ်။ဧရာဝတီတိုင်းဘူကလေးမြို့နယ်မှာတော့အခုလအတွင်းပိတ်သိမ်းလိုက်တဲ့အမှုတွေဟာ100လောက်ရှိနေခဲ့ပါတယ်။အဲ့ဒီပိတ်သိမ်းလိုက်တဲ့အမှုတွေထဲမှာ2008ခုနှစ်မေလဆန်းကနာဂိတ်မှုန်တိုင်းတိုက်ခဲ့တာကြောင့်လူတွေကျွမ်းသွားတယ်လယ်လုတ်ကရိယာတွေမှုန်တိုင်းထဲပါခဲ့ပြီးကြံခဲ့တဲ့လူတွေကဘာမှမလုပ်ချင်တော့အောင်စိတ်ဒဏ်ရာရခဲ့ကြပါတယ်။အဲ့ဒီအချိန်မှာဖျားပုံခရိုင်ထွေအုပ်ကနေမြို့ပေါ်ကနေလုပ်ငန်းရှင်တွေကိုကူညီစိုက်ပျိုးပေးဖို့ဆိုပြီးစာထွက်ခဲ့ပါတယ်။ကူညီစိုက်ပျိုးတဲ့အကြောင်းပြချက်နဲ့လယ်တွေကိုအပြီးသိမ်းယူခဲ့တဲ့ကိစ္စမှာသိမ်းတဲ့သူကမှန်ပါတယ်ဆိုပြီးအသိမ်းခံရတဲ့တောင်သူတွေကိုအရှုံးပေးလိုက်တာတွေလည်းပါဝင်နေပါတယ်။သိမ်းခံရတာလည်းအမှန်မြို့နယ်တိုင်းမြေစစ်ကိုယ်စားလှယ်တွေကွင်းစင်းစစ်ဆေးပြီးအသိမ်းခံရတာမှန်တယ်လို့သုံးသက်အပြန်ပြုခဲ့ပါတယ်။ဒါပေမဲ့ခရိုင်နဲ့တိုင်းကိုလည်းရောက်ကုန်မူလတောင်သူရှုံပြီးဘိုးကလေးမျိုးရဲ့ပိတ်သိမ်းခံလေယာဉ်မြေအမှုတွေရောက်ခဲ့ရတာတွေလည်းရှိပါတယ်။အဲ့ဒီလိုပဲမြေစင်းဦးစီးမှုကတောင်သူတွေကိုခေါ်ပြောပြီးလေယာဉ်မြေအမှုတွေပိတ်သိမ်းတဲ့ကိစ္စဟာစကိုင်းတိုင်းအတွင်းမှာလည်းရှိနေခဲ့ပါတယ်။သိမ်းဆဲလေယာဉ်မြေတွေနဲ့ပတ်သက်ပြီးမြေစစ်ဗဟိုကထုတ်ပြန်ခဲ့တဲ့မူဝါဒ52ချက်ထဲမှာတည်ဆဲမြေသိမ်းဥပဒေနဲ့အညီမြေသိမ်းခဲ့တာမဟုတ်ရင်ဥပဒေမဲ့သိမ်းခဲ့တဲ့လယ်ယာဉ်မြေတွေကိုလက်နက်39လယ်ယာဉ်မြေလုတ်ပိုင်ခွင့်ပုံစံ9မြေစင်းပုံစံ105တွေကိုတိုင်းဒေသကြီးပြည်내အစိုးရတွေကလယ်ယာလုတ်ကန်ခွင့်ကိုပယ်ဖျက်မိတ်နဲ့ထုတ်ပြန်ပြီးမူလတောင်သူတွေကိုပြန်ပေးရမယ်လို့အထီးလင်းပါနေပါတယ်တို့တော်လည်းပဲလက်ရှိအနေထားသည့်တိမ့်ဆဲလေယာမြေပြဿနာတွေကိုဖြေရှင်းတဲ့အခါအခြားမှုတွေလိုနှစ်ဦးနှစ်ဖက်တတ်သိခံချက်တွေကိုတောင်သူတွေမှာမိတူကူးခွင့်မရှိပါဘူးတရားရုံးမှာစစ်ဆေးတဲ့လေယာမြေအမှုတွေဟာနှစ်ဦးနှစ်ဖက်တတ်သိထွက်ချက်တွေဟာဘာတွေဆိုတာသိခွင့်မရကြပါဘူးအမိတ်ထွက်လာတဲ့ဥပဒုရှုံးနေမြို့နယ်မှာရှုံးပြီးမကျေနပ်ရင်ခရိုင်တက်ဆိုပြီးစာရွက်တွေ့ရက်ထွက်လာတာမျိုးပါအဲ့ဒီလိုမျိုးတွေသာရှိနေပြီးဘာကြောင့်ရှုံးနေဆိုတာတွေကိုသိခွင့်မရှိပါဘူးလယ်ယာဉ်အမှုတွေကိုစစ်ဆေးတဲ့အခါမှန်ကန်မှုရအောင်ဆောင်ရွက်တင်တာတွေနဲ့ပတ်သက်ပြီးမန္တလေးတိုင်းကြောက်ဆယ်မြို့ကတောင်သူအရေးဆောင်ရွက်သူကိုစိုးတီဟာကအခုလိုပြောပါတယ်လယ်ယာဉ
်အမှုတွေပတ်သက်မှာကျွန်တော်အမှုဆိုပါလို့ရအမှုရှုံးနေတယ်။တောင်းနေပါတယ်ဒီကြက်တွေကတက်တဲ့ကျင်းသွင်းလာတွေကိုကျွန်တော်တို့သိနေတယ်။ဒီမှာဘာကြောင့်ရှုံးနေ၊ဘာကြောင့်နိုင်နေ၊ဘာလို့အဲ့တယ်ဆိုတာသိရမယ်။အခုကအဲ့လိုမဟုတ်ဘူး။မင်းရှုံးနေမကျေနပ်ရင်ခရိုင်တက်၊ဂျမောင်းတော်တဲ့တင်းခရိုင်တင်နေ၊ခရိုင်လည်းခေါ်မိတယ်။မင်းရှုံးပြီ၊မင်းတိုင်းသွား။အတိုင်းကဆက်တဲ့အမင်းကအတီးပဲ။ဘာတက်ဆရာမရှိတော့ဘူး။အဲ့တော့ဘာကြောင့်ယူကန်တက်တာလို့။ယူကန်တက်တယ်ဆိုတာအကြောင်းပြချက်ရှိရမယ်။ပထမမျိုးနယ်ရုံးမှာရှုံးရဲ့။မျိုးနယ်ရုံးကဘာကြောင့်ရှုံးနေ၊ရှုံးနေဒီအချက်တွေထဲတင်းစဲစားသုံးသပ်ပြီးပေါ့။မျိုးနယ်ရုံးမှာရှုံးခဲ့တဲ့အမှုပဲ။ပြန်နေစစ်စည်းပြီးတော့ခရိုင်တင်လို့အဲ့လိုရမှာအဆင်ပြေမှာခုကအဲ့လိုမဟုတ်ခရိုင်ကလည်းမင်းရှုံးပြီးသွားတော့တိုင်းကိုအဲ့တော့ခရိုင်မှာအခုရှုံးနေလို့ပြန်စစ်ပြီးတော့တိုင်းနေတိုင်းကခေါ်စစ်တယ်မင်းရှုံးပြီးသွားတော့ အဲ့လိုကိစ္စတွေကိုကြောင်းလဲမှုမလုပ်နိုင်ကြတော့ကျွန်တော်တို့ဒီလေယာဉ်မြေမှုတွေဟာမှန်ကန်မှုနဲ့ဝေးနေဦးမှာပဲ။
တင်းဆက်ခံရတဲ့လေယာဉ်မြေတွေကြောင့်တောင်သူတွေဟာဘဝတွေပြက်ဒုက္ခရောက်ခဲ့ကြရတာပါ။အစိုးရကလည်းပြန်ပေးကျင်တဲ့အတွက်ဒုသမရကိုတိုင်ပါဝင်တဲ့ဗဟိုမြေစစ်ကော်မတီကိုဖွဲ့ခဲ့တာဖြစ်ပါတယ်။အသိခံတောင်သူတွေကလည်းကိုတင်မြောက်ခဲ့တဲ့ပြည်သူအစိုးရလက်ထက်မှာမိမိတို့ဆုံးရှုံးခဲ့ရတဲ့လေယာဉ်မြေတွေကိုပြန်လိုချင်လို့တောင်းခံလာကြတာပါ။အခုအခြေအနေမျိုးလိုလေယာဉ်မြေအမှုတွေကိုတေးသေးချာချာမစီစစ်တာတွေစီစစ်ပြန်တော့လေအောက်ခြေကမြေစစ်တွေကိုတိုင်မှတ်ချက်ပေးအကြံပြုထားတဲ့အတိုင်းမဟုတ်ပဲတာဝန်ခံမှုတာဝန်ယူမှုမရှိပဲမြေစင်းဌာနတွေကပိတ်သိမ်းတာကတော့သမရရဲ့မြေစစ်လုပ်ငန်းစဉ်မှာဖော်ပြထားတဲ့အချက်တွေနဲ့လည်းကွဲလွဲနေပါတယ်။ဒါကြောင့်တိန့်ဆက်ခန့်လေယာဉ်မြေကိစ္စတွေဟာအမှန်တကယ်နစ်နာခဲ့တဲ့တောင်သူတွေအတွက်မှန်မှန်ကန်ကန်ဖြစ်အောင်လုပ်ကိုလုပ်ရမယ်လုပ်ငန်းစဉ်တစ်ခုဖြစ်တာကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အကောင်းဆုံးအနေထားဖြစ်အောင်ပြန်လည်ဆောင်ရွက်သင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးသွယ်ပါ။